ဆက်သွယ်ရေးဥပဒေပုံမှ66ဂါကြီးနဲ့တရားစွဲဆိုခံရတဲ့ဥပက်ထရစ်ကွန်ဂျာလီကိုဒီကနေ့၈ချိန်မြောက်တရားရုံးထုတ်စင်မှာတက်တေခံအဖြစ်တင်ထားတဲ့ပစ္စည်းတွေနဲ့တရားရုံးကိုတင်တဲ့အထောက်အထားတွေကန့်ညင်မှုမရှိဘူးလို့အကျိုးဆောင်ရှင်တွေကဆိုပါတယ်။ဒါအပြင်သူ့ရဲ့ကျန်းမာရေးအခြေအနေကြောင့်အာမခံရဖို့ထောင်ဆရာဝန်ရဲ့ထွက်ဆိုချက်ကိုခွင့်ပြုထားပေမဲ့လို့အလုပ်မအားတာကြောင့်ဆရာဝန်လာရောက်နိုင်ခြင်းမရှိဘူးလို့ပြောပါတယ်။အပြည့်စုံကိုတော့ VOA မြန်မာပိုင်းသတင်းထောက်ကိုထက်အောင်ကပြောပြပေးထားပါတယ်ရှင်။
တမရော်ကာကွယ်ရေးဦးစီးချုပ်ကိုတရော်ထားတဲ့တပ်ပုံတွေကို Facebook လူမှုကွန်ရက်ပေါ်မှာဖြန့်ဝေခဲ့တယ်ဆိုတဲ့ဆွတ်ဆွဲချက်နဲ့ဆက်သွယ်ရေးဥပဒေပုံမှ66ဂါကြီးနဲ့တရားစွဲဆိုခြင်းခံထားရတဲ့ဦးပက်ထရစ်ကွန်ချာလီကိုဒီကနေ့လှိုင်မြို့နယ်တရားရုံးမှာ၈ချိန်မြောက်ရုံးထုတ်ဆစ်ဆေးခဲ့တာပါဒီကနေ့မှာတော့တရားလိုဘက်ကသက်သေအမှုစစ်အရာရှိကိုစားရဲရှာရှိတဦးကိုဆစ်ဆေးခဲ့ရလဲဖြစ်ပါတယ်ဒီကနေ့တရားလိုဘက်ကတင်ပြခဲ့တဲ့သက်သေအထောက်အထားတွေဟာခံလို့မှုမရှိဘူးလို့ဦးပက်ထရစ်ကွန်ချာလီရဲ့ရှင်းနေဖြစ်သူ UL Cronrainban ကပြောပါတယ
်ဒီလိုသာပါဆက်လဲဆိုတော့တော်တော်ဒီမှုစစ်အရာရှိကိုဆက်လက်တဲ့ခါကျတော့အကြံဉာဏ်ပါပေါ်ပေါက်လဲဆိုတော့ဒီစစ်စီရနေတိတ်ထားတဲ့ဆဲလ်ဖုန်းနဲ့ laptop နဲ့ကိုရန်ကုန်တိုင်းစစ်ဆန္ဒချုပ်ကတောင်းတဲ့အတွက်ရန်ကုန်တိုင်းစစ်ဆန္ဒချုပ်ကို2ရက်ခန့်ဆွဲပြောင်းပေးခဲ့တယ်ဆိုတာသိပေါ်ပေါက်တယ်ပြီးတော့ဒုတိယတစ်ချက်ကတော့ကျွန်တော်တို့စက်ဖွေတက်တွေကိုပြီးခဲ့တဲ့ရုပ်ကြိမ်တော့စစ်တုံးကပက်ထရစ်ကွန်ဂျာလီရဲ့ laptop နဲ့ဖုန်းကနေ printer ထုတ်ထားတယ်ဆိုတာက3ရက်နဲ့ပတ်သက်ပြီးတတိယကံဖြစ်နေတိတ်နေလို့ပြောတယ်အဲ့လိုတိတ်နေနေရမှာပက်ထရစ်ကွန်ဂျာလီကအဲ့ချပွေတက်တည်းရရကလူကြီးရှေ့လူကြီးနှစ်ယောက်ရဲ့ရှေ့မှာပဲလက်မဲ့ရေထိုးထားတယ်ဆိုတာလည်းသူတို့ထွက်ဆူသွားတယ်။ဒါပေမဲ့ဒီနေ့တရားရုံးကိုတင်တဲ့ဆော်ရီကြီးလိုက်တဲ့ခါကျတော့ကိုပက်ထရစ်ကွန်ဂျာလီရဲ့လက်ရေးလက်မှတ်တွေမပါဘူးဆိုတော့သိသိကြည့်ရတယ
်။ဆိုတော့ဆရာတို့ဘက်ကတော့အဲ့ဒါနဲ့ပတ်သက်လို့တစုံတရာသူတို့ကိုပေါ့လေ complaint လုပ်တာတွေရှိပါလားခင်ဗျ။အ
ဲ့ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့အဲ့ဒီမှုစစ်ရာချိုးစစ်ဆေးပြီးတဲ့ခါကျတော့အဲ့ဒီအချက်အပါဝင်ပေါ့။တနေ့အချက်တွေရကဆွဲချက်မတင်မနေတဲ့အချက်လွတ်ထိုင်ကြောင်းဆော်လက်ချက်တင်တယ်။ဒီဘက်ကတော့ဒါဆွဲချက်တင်ထိုက်တဲ့ဒီအထောက်အထားတွေတွေ့ရှိရတဲ့ဆွဲချက်တင်ရမယ်ဆိုပြီးတော့ဆွဲလက်တင်ပြတယ်။နောက်ရုပ်ချင်းဆိုင်ရတော့ဒီဆွဲချက်နဲ့ပတ်သက်ပြီးတော့အမိန့်ချမှာပေါ့
။ဘန်းနာရင်ကျက်ယောဂါကြောင့်ကျန်းမာရေးအခြေအနေဆိုးဝါးနေတဲ့ဦးပက်ထရစ်ကွန်ချာလီဟာအမခံရဖို့အကြိမ်ကြိမ်လျှောက်ထားခဲ့ပေမဲ့လက်ရှိအချိန်ထိတော့မရသေးပါဘူး။ပြီးခဲ့တဲ့တစ်ခေါက်ရုံချင်းမှာတော့ဆရာဝန်ရဲ့ထွက်ဆိုချက်ကိုခေါ်ယူစစ်ဆေးဖို့အတွက်တရားရုံးကခွင့်ပြုထားပါတယ်။ဒါပေမဲ့လည်းထောင်ဆရာဝန်ကဒီကနေ့မှလာရောက်ခဲ့ခြင်းမရှိဘူးလို့ဦးအက်ခရင်ဘန်ကဆက်ပြောပါတယ
်။သုံးနေပါကျန်းမာရေးအခြေအနေကတော့မကောင်းသေးဘူး။ဒီနေ့မှန်တကယ်တော့ဒီထောင်ဝဆရာဝန်ကိုပြစ်ဖို့အတွက်ကိုတမန်စာဖြစ်ခေါ်ထားပေးမယ်လေထောင်ဝဆရာဝန်ကအလုပ်မအားတဲ့အတွက်ခွင့်တိုင်ပါတယ်အခါကျဒီနေ့မဖြစ်ဖြစ်ပါဘူးနောက်ရုပ်ရှင်ကြရင်တော့ကျွန်တော်တို့ဒီလိုင်မျိုးနဲ့ဒီတန်တရာဆရာဝန်နဲ့ပြစ်ဖို့အတွက်ကျွန်တော်တို့တမန်စာဆင့်ထားပါတယ
်ကချင်တိုင်းရင်သားဥပဒေထွက်ခွန်ကြားလီဟာလက်ရှိအချိန်ထိကျန်းမာရေးကောင်းမွန်ခြင်းမရှိသေးသလိုထောင်စီးရထူးကျက်မဲ့ဆောင်မှာပဲတင်ထားရစေလေဖြစ်ပါတယ်သူရဲ့အမှုနဲ့ပတ်သက်လို့ဒီဇင်ဘာလ28ရက်နေ့ကျမှဆွဲချက်တင်သင့်မတင်သင့်တရားရုံးကဆုံးဖြတ်မှာလည်းဖြစ်ပါတယ်။သူ့ကိုဆွဲဆိုထားတဲ့ဆက်သွယ်ရေးဥပဒေပုံမှန်66ကကြီအရဆိုရင်တော့ထောင်ဒဏ်3နှစ်ဖြစ်စေ၊ငွေဒဏ်ဖြစ်စေ၊ဒဏ်ရလုံးဖြစ်စေချမှတ်နိုင်မှာလည်းဖြစ်ပါတယ်။ဒီအမှုနဲ့ပတ်သက်လို့သူ့ရဲ့ရှင်းနေရဲ့အမြင်က
ကျွန်တော်မြင်တာကတော့ဒီကိုကွန်ဇာလီဒီ post ကိုတင်ပါတယ်ဆိုတဲ့ဟာနဲ့ပတ်သက်ပြီးတော့အထောက်အထားလုံးလုံးကပြပြထားတာမရှိဘူးဆိုတဲ့အတွက်ကြောင့်ဆက်သွယ်တဲ့အတွက်ကျွန်တော်ဆက်သွယ်တင်ပြခဲ့တာပါကျွန်တော်တို့ပြန်မှတ်တမ်းမှုကိုတော့စောင့်မျှော်နေပါတယ်
ဦးပက်ထရစ်ကွန်ဂျာလီဟာဗိုလ်ချုပ်မှုကြီးမင်းအောင်လှရဲ့ရုပ်ပုံကိုကချင်လုံးကြီးဝတ်ထားတဲ့အမျိုးသားတယောက်ကခြေထောက်နဲ့ကန်နေတဲ့ဓာတ်ပုံကိုလူမှုကွန်ရက်ပေါ်မှာမျှဝေခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့ဆက်သွယ်ရေးဥပဒေပုံမှန်66ဂါကြီးနဲ့ရန်ကုန်တိုင်းစစ်ဌာနချုပ်တက်နယ်ဦးစီးရာရှိဒုတိယဗိုလ်မှူးကြီးမင်းထွတ်ကတရားလိုလုပ်ပြီးတော့တရားစွဲဆိုထားတာလည်းဖြစ်ပါတယ်။အလားတူပုံမှန်နဲ့တရားစွဲဆိုခြင်းခံထားရတဲ့မချောစန်နီတုံးခေါ်ချစ်သမီးကိုလည်းဒီဇင်ဘာလ28ရက်နေ့မှာမင်းချောက်မှာဖြစ်ပြီးတော့အမှုအသွားလာကောင်းမွန်တယ်လို့အကျိုးဆောင်ရှင်တွေကပြောပါရခင်ဗျာ။